ဟုတ်ကဲ့ရှင်ဒီဥပဒေဟာ2003ကပြဋ္ဌာန်းထားပြီးသားဖြစ်တဲ့မြန်မာဒီမိုကရေစီနဲ့လွတ်လပ်မှုဥပဒေကိုအတိတ်တိုးပြဋ္ဌာန်းထားလိုက်တာဖြစ်ပါတယ်အခုလိုဒီအထက်လွှတ်တော်မှာအတည်ပြုလိုက်တာနဲ့ပတ်သက်ပြီးတော့ဥဆောင်တင်သွင်းတဲ့ဒီ Republican အထက်လွှတ်တော်အမတ် Mitch McConnell ကနေပြီးတော့ဒီ American အနေနဲ့ဒီ Cyclone မုန်တိုင်းအပြီးမြန်မာပြည်သူတွေကိုလူသားချင်းစာနာမှုအနေနဲ့ကူညီထောက်ပံ့ပေးနေတာတွေပေါ့ဒီပိတ်ဆို့အရေးယူမှုဥပဒေကထိခိုက်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်လူခွင့်ရေးချိုးဖောက်နေတဲ့စစ်အစွေးရကိုပဲအဓိကဥတီပြစ်မှတ်ထားပြီးတော့ဒီဥပဒေကိုပြဋ္ဌာန်းတာဖြစ်တယ်လို့သူကပြောပါတယ်အဲ့တော့ဒီဥပဒေမှာပါတဲ့အဓိကအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ American အခြေစိုက် US Campaign for Burma အဖွဲ့ကညွှန်ကြားမှုကိုအောင်ဒီရှင်းပြတာက
အဓိက၃ချက်ပဲတေးချက်ကမြန်မာပြည်ကထွက်တဲ့အကြောင်းမယေရနာတွေကြောက်စိမ်းနောက်ပြည်မြအစားအရှိယေရနာတွေကို American ပြည်အောင်စုကိုတိုက်ရိုက်တော်လည်းကောင်းတော်ပိုက်တော်လည်းကောင်းဟိုတင်သွင်းခွင့်မပြုပိတ်ပင်လိုက်တယ်ဒါအဓိကတစ်ချက်ပေါ့နောက်တစ်ချက်ကတော့ဒီ financial transaction ပေါ့အော် financial sanction ပေါ့ဒီနောက်ပိုင်းဘူဂျူတင်နဲ့သူတို့ရဲ့ဒီမိသားစုဝင်တွေနောက်ကစီးပွားရေးသမားတွေကိုပြစ်မှတ်ထားပြီးအရေးယူတဲ့ဒီ banking sanction နဲ့ financial sanction ကိုထပ်ပြီးတော့ဟိုတိုးချဲ့လုပ်ဖို့နောက်တစ်ချက်ကတော့ဒီ congress အနေနဲ့သမားတွေကိုမြန်မာနိုင်ငံဆိုင်ရာအထူးကွန်ဆယ်တယောက်ခန့်အပ်ဖို့တာဝန်ပေးတယ
်ဟုတ်ကဲ့အဲ့တော့ဒီဥပဒေတစ်ကနေပြီးတော့စစ်အစိုးရပေါ်ဘယ်လိုမျိုးဖိအားပေးနိုင်မှုတွေရှိမလဲရှင်
ဘယ်မှာကြီးကအကြောင်းမရရနာပါဗျာဒီမြန်မာစစ်အစိုးရနေ့စဉ်နေ့စဉ်ဒီအကြောင်းမရရနာပြပွဲတွေလုပ်ပြီးတော့ဒီဒေါ်လာတန်း300 400လောက်ကိုရရနေရရှိရလေဆိုတော့အဲ့မှာအကြောင်းမရရနာပွဲစားတွေရဲ့ဒီအထူးကစီကုတ်ကလည်းအမေရိကန်ပြည်တော်ဆင်းဥရောပသမဂ္ဂကိုဆိုဥရောပသမဂ္ဂကတော့မြန်မာပြည်အကြောက်တွေကိုပြေးလိုက်တာဟုတ်ပြီးခဲ့တဲ့၄၅ချောင်းလောက်လည်းစားပြေးလိုက်ပြီဆိုတော့အခုအမေရိကန်အစိုးရလည်းအဲ့ဒီစီကုတ်ကိုပြေးလိုက်ပြီဆိုလို့ရှိရင်ဒါတော့ဒီအကြောင်းမရရနာစီကုတ်မှာအတူတူတရားထိရောက်မှုရှိပါလိမ့်မယ်အတူကတော့အခုဒီနာဘဒီပုံကတယောက်ချင်းကိုပြမှတ်ထားပြီးရောက်တဲ့စီးပွားပိတ်ဆို့မှုတွေရှိရပြန်ဒီနာဘဘူဂျိုကောင်းတော့ဘူဂျိုတွေကိုသာသာတနာဖရဲ့ဒီလက်ပါဒီစီးပွားသမားကိုပြမှတ်ထားပြီးရောက်တဲ့ဒီစီးပွားပိတ်ဆို့မှုတွေရှိတယ်အဲ့ဒါကြီးကလည်းအင်မတန်တယောက်တဲ့ခါကျတော့အဲ့ဒီလိုအရေးကြီးမဲ့ပုံကနောက်ထပ်ပို့ပြီးတိုးပွားလာမှာပေါ့ဗျနောက်ဒီမြန်မာနိုင်ငံဆိုင်ရာဒီသမရရဲ့အထူးကုသလဲဆိုတော့တော်တော်အရေးကြီးပါတယ်ဒါဒီလိုအထူးကုသလဲရှိတဲ့ခါကျတော့အခုလိုမျိုးနိုင်ငံတကာစီးပွားပိတ်ဆို့မှုတွေဖြစ်ပေါ်လာအောင်ဒီသူကသမရရဲ့အမိန့်အာဏာနဲ့တကဘာလုံးနဲ့ခရီးသွားပြီးတော့စီအောင်လုံးတော်လို့ရရဲ့နောက်တဏမကြီးကလုံရှားမလို့လည်းပို့ပြီးအကောင်လာလိမ့်မယ
်ဟုတ်ကဲ့ဒီ American အထက်လွှတ်တော်မတ်ဒီကလည်းပြောရပေါ့ဒီပိတ်ဆို့အရေးယူမှုဥပဒေကစစ်ဆိုးရောက်ပဲအဓိကဥတီထားပြီးလုပ်တာဖြစ်တယ်ဒီနောက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့လုပ်ငန်းတွေပေါ်ဘူးတော့သူတို့ကမထိခိုက်ဘူးလို့ပြောတယ်ဆိုတော့အဲ့တော့ American နိုင်ငံအနေနဲ့ကဒီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေသူတို့ဘယ်လိုဆက်ပြီးတော့လုပ်သွားပေးဖို့ရှိလဲရှင်
အဲ့အနှမျိုးရတမျိုးကတော့ဒီစိုက်ကလုန်းနာကင်းနဲ့ပတ်သက်တာပေါ့နော်စိုက်ကလုန်းနာကင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံကမှာအကွယ်သေးလုပ်ငန်းများအတွက်အမေရိကန်အစိုးရကဒေါ်လာ330ကျော်ဟိုထောက်ပံ့ယူပါပြီ။ကုလသမဂ္ဂဖွဲ့စည်းများတစ်ဆင့်ပေါ့။နောက်တစ်ချက်ကတော့ဒီလူသားချင်းစာနာထောက်ပံ့အကူအညီပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မြန်မာဒီအမေရိကန်အစိုးရနဲ့ပြီးတော့ဒီကုလသမဂ္ဂဖွဲ့စည်းတွေ UNDP စသဖြင့်ပေါ့နော် UNHCR စသဖြင့်အဲ့လိုအဖွဲ့စည်းတွေကဒီဟိုနိုင်ငံကလူသားချင်းစာနာထောက်ပံ့ရေးအဖွဲ့အစည်းတွေကိုဟိုကူညီထောက်ပံ့နေရရှိပါတယ်ဆိုတော့ဒါရင်းနဲ့ပတ်သက်လို့အမေရိကန်အစိုးရဆက်ပြီးတော့ပြီးသွားပါပါမတိကမြို့ကြီးမှာရှိတဲ့ဒီဒုက္ခသည်များနောက်ကဒီနေရာရှိကြောင်းနေရာရဲ့ဒုက္ခသည်များအနေရှားသောကျမ်းမာရေးဟိုပညာရေးကိစ္စတွေတော့ပေါ့
ဒါကတော့ဒီ American အခြေစိုက် US Campaign for Burma အဖွဲ့ကညွှန်ကြားမှုကိုအောင်ဒီပြောပြသွားတာပါဒီဥပဒေကြမ်းတဲ့မှာမြန်မာနိုင်ငံကကြောက်မြက်ရေဒနာတွေကိုဒီ American ပြည်ထောင်စုအတွင်းကိုတိုက်ရိုက်ဖြစ်စေတွယ်ဝိုက်ပြီးတော့ဖြစ်စေပေါ့နော်တင်သွင်းတာကိုပိတ်ဆို့တာတွေပါဝင်တော့ဒီကြောက်မြက်လုပ်ငန်းတွေကနေရနေတဲ့မြန်မာစစ်အစိုးရရဲ့ဝင်ငွေတွေကိုဘလောက်ထိထိခိုက်နိုင်မလဲတခါမြမကြောင်းမြက်ရင်နာကုံတွေတွေကိုရောဘလိုမျိုးထိခိုက်မှုရှိမလဲဆိုတာတွေကိုသိရအောင်လို့ဒီရန်ကုန်မြို့ကြောင်းမြက်ရင်နာရောင်းဝယ်ရေးလုပ်နေတဲ့လုပ်ငန်းရှင်တအူးကိုကျွန်မမေးကြည့်တော့
အဓိကတော့ဗာကျွန်တော်တို့ကြောက်ကတော့ဝယ်တာကျွန်တော်အမေရိကန်ဒါရိုက်ဝယ်ဦးလေဝယ်တော့တိတ်တော့မထိခိုက်ပါဘူးမြန်မာနိုင်ငံထောက်ကြောင်းမြက်အလုံးမဲ့ 90% တော့ကြောက်ဖိတ်နေတန်ဖို့ cost ပေါ့နော်ကျွန်တော်ဗရန်များဆက်ကြည့်ရအရင်နေပါတယ်ဒီမှာဆက်တာအော် 90% ကြောင်းမြက်တော်များကြောက်စိမ့်ပေါ့နော်ထားပါကြောက်စိမ့်ဆိုတော့ကျွန်တော်တရုတ်ကအကုန်ဝယ်လေအဲ့တော့များသဖြင့်တောက်ကုန်တဲ့တော်များကြောက်စိမ့်တော်များအဓိကကြောက်စိမ့်တော်များတော့ညီမနိုင်ငံကကြောက်မြက်ဟိုလုပ်ငန်းမှာပေါ့နော်အဲ့တော့တိတ်တော့လေထိခိုက်မယ်တော့မထင်ဘူးကျွန်တော်တော့ရိုးရီးရောပါတော့လေသူတို့အနည်းပြဝယ်လို့လည်းရှိရလေအဲ့ဒါဈေးကတော့အနေငယ်ပေါ့တော့ပဲရှိမှာပါအ
ဒီမြန်မာပြည်ကဒီကြောက်တွေဝယ်တဲ့နေရာမှာလေအဲတရုတ်တို့ထိုင်းတော့သူတို့နိုင်ငံတွင်သူတို့ကလူတွေကိုယ်တိုင်ကကြိုက်လို့ဝယ်တာလားဒါမှမဟုတ်သူတို့ကတခြားနိုင်ငံတွေကိုပြန်ရောင်းကျင်လို့ဝယ်ကြတာလဲရှင်ကျွန်တော ဗရန်ကျွန်တော်ပေါ်နေတာတော့ပြန်ရောင်းဝယ်ကြပါဘူးယူရရပါဘူးဒါပေမဲ့အဲကြောက်စင်းကျွန်တော်သူတို့ကတရုတ်လူမျိုးကြောက်စင်းတိုက်တယ်လေသူတို့ကိုယ်တိုင်တုံးလဲဆိုတော့လဲသူတ
ညီမနိုင်ငံဝင်ဝင်ဆိုပေမဲ့ကျွန်တော်ခိုင်းမဲ့ဘာမှကျွန်တော်တို့မသိဘူးဒီကျွန်တော်အမ်ဘိုရီယံပေါ့နော်တနည်းကို၃ခေါက်လို့တဲ့အမ်ဘိုရီယံထားလို့ရှိရင်တန်းဟောရောင်းပါဘူးတန်း၄00လောက်ရောင်းပါဘူးဆက်မန်းပေါ့တောက်စိမ့်ပေါ့အဓိကဗရန်များလို့ပေါ့ဆိုတာတန်ဘောကရှင်းရရင်ဘလောင်းမှမရှိဘူးပစ္စည်းရထွက်နေတယ်အရင်လိုအများကြီးလည်းမထွက်တော့ဘူးအဓိက 90% ကတောက်စိမ့်ဆိုတော့အကုန်လုံးကတိုးပြီးပဲသွားတော့အဲ့လိုပေါ့နော်ဒီကောအဲ့လိုရှိတယ်
ခုလိုဒီအမေရိကန်အစိုးရကဒီလိုကြောင်မြင့်နေတာပြိပိနေဥပဒေပြဋ္ဌာန်းတဲ့အပေါ်အကိုတို့ဒီကြောင်မြင့်ကုန်တယ်အနေနဲ့ဘယ်လိုမြင်ပါလဲရှင
်ကျွန်တော်တို့ကုန်တယ်အနေနဲ့တော့ဘယ်ကြိုက်မလဲဈေးမရတော့ဘူးအခုဆိုရင်အဲ့ဒီဈေးကွာသွားပြီပေါ့နော်အဲကျွန်တော်တို့ရိုးတရားတော့ပဲရောင်းပါအဓိကကျွန်တော်ဗရန်များတော့ပါပေါ့တောက်ဆိုင်ရတော့မနေတာပေါ့တောက်ဆိုင်သမားတွေကသူတို့ကအမေရိကန်ကိုအဓိကမရောင်းဘူးလေသူတို့ပြည်ရင်းသူတို့တုံးကြတော့သူတို့ကသိမ့်မနေတာပေါ့
ဒါကတော့ဒီရန်ကုန်မြို့ကကြောင်မြင့်ကျင်းနာလုပ်ငန်းရှင်တအူးပြောတာပါ